ရှိခိုင်ပြည်နယ်ကအခြေအနေတွေဟာအေးဆေးတည်ငြိမ်မိဖြစ်တာကြောင့်လွန်ခဲ့တဲ့3နှစ်ကျော်ကထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေကြေညာချက်ကိုရုပ်သိမ်းကြောင်းနိုင်ငံတော်သမ္မတကဒီကနေ့ထုတ်ပြန်လိုက်ပါတယ်မကြခင်ဖွဲ့စည်းတော့မဲ့ရခိုင်ပြည်နယ်အစိုးရတရဲ့ဝန်ကြီးချုပ်ဖြစ်တာဝန်ယူမဲ့ဦးကြီးပူကတော့အေးချမ်းတည်ငြိမ်တဲ့အခြေအနေတွေကိုဆက်လက်ထိန်းသိမ်းထားနိုင်အောင်အားလုံးနဲ့ညီနိုင်ဆောင်ရွက်သွားမယ်လို့ပြောဆိုပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ်ရှင်
ဟုတ်ကဲ့ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူမျိုးရေးဘာသာရေးဆိုင်ရာပြည်ပခရတွေကြောင့်2012ခုနှစ်ကရေးပေါ်အခြေအနေကြီးညာခဲ့ရပြီးအခုအခါမှာပြည်နယ်အစိုးရကပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်ကိုထိပါအန္တရာယ်ပြုမဲ့အခြေအနေမရှိတော့ကြောင်းတင်ပြလာတဲ့အတွက်နိုင်ငံတော်သမ္မတဦးသိန်းစင်ကရေးပေါ်အခြေအနေကိုရုပ်သိမ်းကြောင်းကြီးညာလိုက်တာဖြစ်ပါတယ်ဒါဟာဦးသိန်းစင်ခေါင်းဆောင်တဲ့အစိုးရအဖွဲ့ကအစိုးရအစ်စ်ကိုအာဏာလွှဲပြောင်းဖို့တရက်အလိုမှာရုပ်သိမ်းလိုက်တာလည်းဖြစ်ပါတယ်လောလောဆယ်ရခိုင်ပြည်နယ်အစိုးရတရဲ့ဝန်ကြီးချုပ်အဖြစ်ရွေးချယ်အတည်ပြုခံထားရတဲ့ဦးညီပူကတည်ငြိမ်အေးချမ်းတဲ့အခြေအနေတွေဆက်လက်ထင်းသိမ်းနိုင်ဖို့အားလုံးနဲ့ညှိနှိုင်းဆောင်ရွက်သွားမယ်လို့ပြောဆိုပါတယ်
။ကျွန်တော်တို့ကလည်းတရားဝင်ဖွဲ့စည်းရသေးတာမဟုတ်ဘူးလေ။အဲတော့ဖွဲ့စည်းပြီးရင်တော့ဒါအားလုံးတိုင်တိုင်းနဲ့ညှိနှိုင်းပြီးတော့ရှေ့လိုအပ်မဲ့စိတ်ဓာတ်တွေလုပ်ရမှာပါ။အဲတော့ပြည်သူတွေအနေနဲ့တော့ပြည်သူတွေပိုလိုလားချက်ကိုအော်ကိုလေဒီနဲ့ပုံစံတိုင်းဖြစ်အောင်ဝိုင်းရင်းပြီးတော့အင်းညီနိုင်နိုင်နဲ့ပူပေါင်းဆောင်ရွက်ကြရင်တော့အောင်းဆုံးဖြစ်မယ်လို့ပြောတင်ပါတယ်။ကျွန်တော်တို့ကလည်းအားလုံးကပူပေါင်းဆောင်ရွက်ဖို့ဆိုတဲ့မူအရာပဲလုပ်သွားမှာပါ။
ရခိုင်မျိုးသားပါတီဘူးဒီရောက်မျိုးနယ်ဥက္ကဋ္ဌဦးတေအောင်သိန်းကတော့အရေးပေါ်အခြေအနေရုပ်သိမ်းလိုက်တဲ့အတွက်ကြိုးစားကြောင်းပြောပါတယ်
။အရေးပေါ်အခြေအနေဆိုတာကျွန်တော်တို့ဒီမောင်နှောဘူးဒီတော်ဆိုတဲ့နေရာတွေမှာကအဲ့ဒါကျွန်တော်တို့မကြမကြဘူးအကျဉ်းဖက်မှုတွေဖြစ်လာတဲ့အချိန်ခါတွေလည်းရှိပါတယ်အဲ့ဒီအချိန်ခါတွေမှာတော့အဲ့ဒါအချိန်ရဲ့တည်ငြိမ်အဲ့ဒါထုတ်ပြန်ပေးနိုင်တာတော့ကောင်းဆုံးဖြစ်ပါတယ်အခုချိန်မှာအဲ့ဒါတည်ငြိမ်နေတဲ့အချိန်တွေမှာတော့အခုလိုရုပ်သိမ်းပြတာတော့အများကြီးကောင်းတာပေါ့အဲ့ဒီဆိုတော့ဒီသားဆိုင်တွေအဲ့ဒါစောရည်လာရဲ့အချိန်တွေကျွန်တော်တို့မှာအဲ့ဒါအခက်ခဲတွေရှိတဲ့အဲ့ဒါညတာတွေရှိသေးတယ်အခုတော့အရေးပေါ်ထုတ်ပြန်ထားတာတွေကိုရုပ်သိမ်းနေဆိုတော့ကျွန်တော်တို့လက်လက်လက်အဲ့ဒါစောရည်လာရဲ့ကအစားအလာတီတွေကအဲ့ဒါအကုန်လုံးအချိန်နဲ့ကောင်းတော့တယ်လို့ကျွန်တော်တို့လူတွေယူဆပါရဲ့
မောင်တော်မြို့နယ်ရဲတပ်ဖွဲ့ကတာဝန်ကျရဲရာရှိတူကလည်းသူတို့ဒေသအတွင်းအခြေအနေကိုအခုလိုပြောပါတယ
်ဒီဘက်မှာတော့လည်းမေးအေးချမ်းမှုတည်ငြိမ်မှုကတော့ပုံမှန်တိုင်းပဲကျွန်တော်အေးဆေးရှိတယ်ဘာလို့လဲဆိုတော့အေးဆေးရှိတယ်အကုန်လုံးတည်ငြိမ်ပဲ
ပြီးခဲ့တဲ့2012ခုနှစ်ဇွန်လနဲ့အော်တိုဘာလတွေတွင်ဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ရခိုင်ပြည်နယ်အတွင်းမှာလူ200နီးပါးတေဆုံးခဲ့ပြီး265ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့တောင်းနဲ့ချီတဲ့လူတွေဟာအိုးမဲအိမ်မဲဖြစ်ခဲ့ရပါတယ်